Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါဒေါက်တာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မေလ29ရက်ပုတ်ထူးနေ့ညနေခင်း6နာရီခွဲနဲ့9နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ16.25ရောင်းနဲ့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမနန်းလာဝါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုတော့ခင်မျိုးတက်နဲ့အတူညင်ညာပြေးသွားမှာပါဒီအရှိတောင်အရှဒေတာကလေစီးပေးဒုက္ခတွေရဲ့အရေးမြန်မာနဲ့အရှိတောင်အရှနိုင်ငံအသင်းတို့ဒီတဲ့ပိုးပြီးပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းလူခွင့်ဆိုင်ရာကုလသမဂ္ဂထိပ်တန်းအရာရှိတဦးကတိုက်တွန်းပြောကြားလိုက်တာကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့လက်ရှိနဲ့အရင်ကထိပ်တန်းတာဝန်ရှိသူတွေပေါ်အကျင့်ပြတ်ချချမှုဆိုင်ရာယာဇဝတ်ကြောင်းဆွဲချက်တွေနဲ့အမေရိကန်ပြည်ထောင်စုကဆွဲချက်တင်လိုက်တာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နန်းလောင်ကြီ
းကောင်းပါပြီရှင်လိစီပြေဒုက္ခတွေအရေးတုံ့ပြန်ဆောင်ရရမှာအားနေတယ်လို့ဝေဖန်ခံရတဲ့မြန်မာနိုင်ငံမှာပြဿနာကိုဖြေရှင်းဖို့ကြိုးပမ်းမှုတွေနဲ့ပတ်သက်လို့ကတော့
မြန်မာပြည်ရဲ့ဒါငါသိသွားတယ်နော် UNDP ကဒါဒီမှာရေကြီးတဲ့ကော်ဒီနေတဲ့ဒါကောင်းကောင်းထမလာပေါ့နော်အဲ့ဒီဖြစ်တဲ့အချိန်မှာသူတို့လည်းရောက်နေကြ
ဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန်းကျော်ပါရှင်အသေးစိတ်ကိုနောက်ပိုင်းမှာတင်ပြပါမယ်။ဒါအပြင်တောင်အာဖရိကနိုင်ငံက Nobel ငြိမ်းချမ်းရေးဆုရှင်ဘုန်းတော်ကြီးတက်စမင်တူတူရဲ့ Rohingya တွေအရေးနဲ့ပတ်သက်လို့ပြောဆိုချက်နောက်ပြီးမြမရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိဖို့လိုအပ်ချက်တွေရှိနေတဲ့အကြောင်းပြောဆိုလာကြတဲ့သတင်းတွေနဲ့အတူနိုင်ငံတကာသတင်းတပုတ်မှာတော့ Iraq နဲ့ Syria ကအင်အားကြီးထွက်လာတဲ့ IS တွေကိုတံပြန်စစ်ဆင်မဲ့နိုင်ငံတကာရဲ့မဟာဗျူဟာတွေအကြောင်းကိုလည်းတင်ပြပေးဖို့ရှိပါတယ်။ခုရင်ဆုံးတော့ပုတ်ထူးနေထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့တော့ခင်မျိုးတက်တို့ကပြောပြပေးကြပါအောင်ရှင
်။ရှီတောင်အာရှဒေသကလှေစည်းပေးဒုက္ခသည်တွေအရေးမြန်မာနိုင်ငံနဲ့ရှီတောင်အာရှနိုင်ငံများအသင်းအာဆီယံတို့အနေနဲ့ဒီတဲ့ပိုးပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းကုလလူခွင့်ရေးဆိုင်ရာကုလသမဂ္ဂထိပ်တန်းအရာရှိတဦးကတိုက်တွန်းပြောကြားလိုက်ပါတယ်။အာဆီယံပြည်ညမှာပြဋ္ဌာန်းထားတဲ့အတိုင်းလူခွင့်ရေးနဲ့လူသားချင်းစာနာထောက်ထားမယ့်အခြေခံမူတွေကိုလိုက်နာပြီးထွက်ပြေးလာသူတွေကိုကူညီဖို့လိုအပ်တယ်လို့မြန်မာနိုင်ငံလိုဒုက္ခသည်တွေထွက်ပြေးလာနေတဲ့မူရင်းတိုင်းပြည်တွေအနေနဲ့တိတိယယောက်ဆောင်ရွက်ဖို့လိုအပ်ကြောင်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာအီဒ်ရိုက်တ်အက်အယ်ဟူဆိန်ကဂျနီဗာမှာကျင်းပတဲ့လူခွင့်ကောင်စီအစည်းအဝေးမှာမနေ့ကပြောကြားခဲ့ပါတယ်ထွက်ပြေးလာသူတွေထဲမှာထောင်ကနန်းချီတဲ့လူတွေဟာမြန်မာနိုင်ငံကမွတ်စလင်ရိုဟင်ဂျာတွေဖြစ်ပါတယ်လူခွင့်ချိုးပေါက်ခံရမှုတွေကြောင့်နေရွှန့်ခွာရတဲ့အခြေအနေတွေကိုမြန်မာအစိုးရကဟန်တာဖို့လိုတယ်လို့လည်းမဟာမင်းကြီးကပြောဆိုခဲ့ပါတယ်မြန်မာအစိုးရဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန်းကျော်ကတော့မြန်မာအစိုးရအနေနဲ့လေကြီးပြေးနေသူတွေအရေးဖြစ်ရှင်းဖို့ကြိုးပမ်းနေတယ်လို့လာမယ့်တောက်ကြံနေဘန်ကောက်မြို့ကညီလာခံမှာလဲအာဆီယံပါဝင်နိုင်ငံကတိုင်ဝမ်နဲ့ဝိုင်းဝန်းအဖြေရှာဖို့ရည်ရွယ်ထားကြောင်း VOA ကိုပြောဆိုခဲ့ပါတယ်မြန်မာနိုင်ငံကထွက်ပြေးလာသူအများပြားပါဝင်ပေမဲ့အစိုးရကပြဿနာကိုဖြေရှင်းဖို့တွန့်ဆုတ်နေတယ်လို့ဝေဖန်နေတဲ့ကုလသမဂ္ဂအပါအဝင်နိုင်ငံကတိုင်ဝမ်ရဲ့ပြောဆိုချက်တွေကိုကန့်ကွက်တဲ့အနေနဲ့ဒီကနေ့မှာတော့ဗုဒ္ဓဘာသာဖုံးတော်ကြီးတွေအပါအဝင်လူပေါင်းရာနဲ့ချီပြီးရန်ကုန်မြို့မှာဆန္ဒပြခဲ့ကြပါတယ်။လေစီးပေးဒုက္ခသည်တွေအထူးသဖြင့်နိုင်ငံတကာအတိုင်းဝိုင်းကရိုဟင်ဂျာမွတ်စလင်တွေလို့ပြောဆိုနေသူတွေဟာမြန်မာနိုင်ငံသားတွေမဟုတ်ဘူးဆိုပြီးကန့်ကွက်ဆန္ဒပြခဲ့ကြတာပါခင်ဗျာ
။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လင်းနဲ့အစီအစဉ်နဲ့ပတ်သက်ပြီးတန်တမန်ရေးကြိုးပမ်းမှုတွေဆက်ပြီးလှုပ်သွားနေချိန်မှာပဲဖိအားနဲ့တန်ခတ်အရေးယူမှုတွေကိုတိုးပြီးလှုပ်သွားဖို့လိုတယ်ဆိုတာအမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကထိတ်တန့်နျူကလ িয়ার အရေးစစ်ဆက်ညှိနှိုင်းရေးမှုတွေကဒီကနေ့အစည်းအဝေးတစ်ခုအတွင်းမှာသဘောတူညီခဲ့ကြပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ရည်မှန်းချက်တွေကဘာတွေလဲဆိုတာရှင်းနေပါတယ်လို့ဆိုးမြော်ရော်မှလုပ်တဲ့အစည်းအဝေးပြီးမြောက်ကိုရီးယားမူဝါဒဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဆွမ်ကင်ကပြောပါတယ်။နျူကလ িয়ার လက်နက်ဆိုင်ရာနည်းပညာမှာတိုးတက်မှုပိုးပြီးရနေပြီလို့မြောက်ကိုရီးယားရဲ့ပြောဆိုချက်အသစ်ထွက်လာခဲ့ပြီးတဲ့နောက်မှာအခုအစည်းအဝေးကိုကျင်းပတာပါ။ဒီလိုပြောတာကိုအတိမပြုနိုင်သေးပါဘူး။ American တောင်ကိုရီးယားနဲ့ဂျပန်တို့ကိုနျူကလ িয়ার လက်နက်နဲ့တိုက်ခိုက်မယ်လို့မြောက်ကိုရီးယားဘက်ကချိန်ချောက်လာတာနှစ်တော်ကြာပါပြီ။ဒီသုံးနိုင်ငံဟာမြောက်ကိုရီးယားနျူကလ িয়ার လက်နက်ရေးကင်တွဲဖြည့်ရှင်းဖို့၆နိုင်ငံတက်ရောက်တဲ့လက်နက်ဖြုတ်သိမ်းရေးဆိုင်ရာမှာအောင်မြင်တဲ့ဆွေးနွေးပွဲတွေမှာပါဝင်နေတာပါ။နျူကလ িয়ার အစီအစဉ်တိုးတက်အောင်မြောက်ကိုရီးယားဆက်လုပ်နေတယ်ဆိုပြီးအခြေအနေဟာမရေမရာနဲ့တင်းမာနေတယ်လို့တောင်ကိုရီးယားတန်တမန်ဟွမ်ဂျွန်ကော့ကဒီကနေ့ပဲပြောပါတယ်။မြောက်ကိုရီးယားအရေးတညီတညွတ်ထဲရက်တီလှုပ်ဆောင်မှုဆက်ပြီးကြိုးစားနေတာနဲ့အမျှအမေရိကန်နဲ့တောင်ကိုရီးယားတန်တမန်တွေတရုတ်ကိုဇလဲနဲ့တွေ့ဆုံဆွေးနွေးဖို့အတွက်ဘေကျင်းမြို့ရော်စီကိုတွားရောက်ဖို့လည်းရှိပါတယ်။
BNN နဲ့ဖိလစ်ပိုင်တပ်ဖွဲ့ဝင်တွေကတောင်တရုတ်ပင်လယ်ရင်းကကျွန်းကျွန်းပေါ်မှာအတူဘောလုံးကစားပြီးကာရာအိုကေတခြင်းတွေဆုခဲ့ကြပါတယ်။ပင်လယ်ရေပြင်နယ်နိမိတ်သတ်မှတ်မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံနဲ့ထိတ်တဲရင်ဆိုင်နေရတဲ့အရှိတောင်အရှာဒေတာတွင်ကဒီနှစ်နိုင်ငံကြားဒီကနေ့အခုလိုတွေ့ဆုံတာဟာလုံခြုံရေးအရာပူးပေါင်းဆောင်ရွက်မှုအရှိန်မြင့်လှုပ်ဆောင်လာတဲ့လက္ခဏာလေးဖြစ်ပါတယ်။ BNN နဲ့ဖိလစ်ပိုင်ကြားဒူဘိုင်ကိုပိုင်အငင်းပွားနေတဲ့ Spratly ကျွန်းစုရင်းနဲ့ပတ်သက်ပြီးဆယ်စုနှစ်နဲ့ချီတစ်ဖက်နဲ့တစ်ဖက်ရင်ဆောင်နေခဲ့ကြရကန်ကနေအခုခါမှာတော့ပူးပေါင်းဆောင်ရွက်လာနေတာပါ။ဒါဟာအရှိတောင်အရှာဘိုးချက်မှတ်မှာဩဇာလွှမ်းမိုးဖို့ကြိုးစားလာတဲ့တရုတ်နိုင်ငံရဲ့အာဏာချဲ့ထွင်မှုပေါ်တံပြန်ဆောင်ရွက်တဲ့အနေနဲ့အတူပူးပေါင်းလှုပ်ဆောင်တာပါ။နှစ်ဖက်နိုင်ငံကတပ်ဖွဲ့ဝင်တွေဟာဖိလစ်ပိုင်ကထိန်းချုပ်ထားတဲ့ North East K ကျွန်းပေါ်မှာဘောလုံးနဲ့ဗောလီဘောကစားခဲ့တယ်လို့ဖိလစ်ပိုင်ရေတပ်အကြီးအကဲအရှိတူကပြောပါရယ်။အဲဒီလိုတွေ့ဆုံရမှာ BNN ရေတပ်သား60လောက်နဲ့ဖိလစ်ပိုင်တပ်ဖွဲ့ဝင်100လောက်ပါဝင်ပါတယ်။လွန်ခဲ့တဲ့နှစ်တုန်းကတော့ဖိလစ်ပိုင်တပ်ဖွဲ့ဝင်တွေဟာ VNN ထိန်းချုပ်ထားတဲ့ South West K ကျွန်းကိုတွားပြီးအခုလိုအလားတူအကစားပွဲတွေဆင်နွှဲခဲ့ပါရယ်ခင်ဗျာ။
အိန္ဒိယနိုင်ငံမှာအပူလိုင်းတန်ကြန်သေဆုံးသူ1000ကျော်သွားပြီဖြစ်ပြီးလာမယ့်ရက်တွေအတွင်းမှာလည်းအခြေအနေဟာတည်တဲ့ဆက်ပြီးဆိုးနေအောင်မယ်လို့မိုးလေဝသခန့်မှန်းသူတွေကပြောပါတယ်သေဆုံးမှုအများစုဟာတောင်ပိုင်းကအန္ဒရာပရဒက်ရှ်နဲ့တယ်လန်ဂနာပြည်နယ်တွေမှာဖြစ်ပါတယ်အဲ့ဒီနေရာတွေမှာဒီလကုန်နောက်ထိအပူချင်းဟာ40ဒီဂရီဆယ်စီယပ်ကျော်လောက်ထိရှိနေမယ်လို့အိန္ဒိယမိုးလေဝသဌာနကခန့်မှန်းပါတယ်အပူလိုင်းတန်ကြန်လွန်ခဲ့တဲ့သတင်းပတ်အတွင်းတချို့ရက်တွေမှာအပူချိန်ဟာ48ဒီဂရီဆယ်စီယပ်အထိတက်ခဲ့တာပါအပူဒဏ်ခံစားရသူတွေနဲ့ရေရက်ခန်းချောက်တဲ့ဒဏ်ခံစားရသူလူနာအရေးအတွက်ဟာဆေးရုံတွေမှာပိုပြီးများလာနေပါတယ်ဒါကြောင့်လည်းလူတွေအဆောက်အဦတွေမှာနေကြဖို့တနစ်တာရဲ့အပူဇုံအချိန်မှာတိတ်ပင်ပန်းနဲ့အလုပ်တွေမလုပ်ကြဖို့တာဝန်ရှိသူတွေကတိုက်တွန်းထားပါတယ်မေလနဲ့ဇွန်လတွေဟာပုံမှန်အားဖြင့်အိန္ဒိယမှာအပူဇုံလာတွေပါမုတ်တုံမုတ်မရွာခင်အချိန်ထိဆိုရင်အပူချိန်ဟာ42ကနေ48ဒီဂရီဆယ်စီယပ်အထိရှိနေတတ်ပါတယ
်ဖျူအေဘီကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဟုတ်တယ်ဦးညနေခင်းသတင်းများကို VOE ကနေဆက်လက်ကြေညာနေပါရယ်။ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ရဲ့လက်ရှိနဲ့အရင်ကထိတ်တန့်တာဝန်ရှိသူတွေပေါ်အကျင့်ပြတ်ချစားမှုဆိုင်ရာရာဇဝတ်မှုကြောင်းဆွဲချက်တွေနဲ့အမေရိကန်ပြည်ထောင်စုကဆွဲချက်တင်လိုက်တယ်လို့ဆွစ်ဇာလန်တာဝန်ရှိသူတွေကလည်းတီးခြားစုံစမ်းစစ်ဆေးမှုတစ်ခုလုပ်နေပါရယ်။2018နဲ့2022ခုနှစ်ကမ္ဘာဖလားဘောလုံးပွဲအတွက်လုံပိုင်ခွင့်တွေပေးတာနဲ့ဆက်ဆက်တဲ့ဆွဆွဲချက်တွေအပေါ်ဆွစ်ဇာလန်တာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေတာပါ။အမေရိကန်ရဲ့ပြည်မှုဆိုင်ရာဆွဲချက်ထဲမှာလူ14ဦးအပေါ်ဆွဲချက်48ခုပါဝင်ပါတယ်အဲ့ဒီထဲမှာတရားမဝင်လုပ်ငန်းနဲ့အသက်မွေးမှုငွေလွှဲပြောင်းခြင်းဆိုင်ရာမတမာမှုငွေမဲ့ခွာချမှုစတဲ့ဆွဲချက်တွေပါဝင်ပါတယ်ဘောလုံးပြိုင်ပွဲအတွက်ဈေးကွက်ဆိုင်ရာအခွင့်အရေးတွေရဖို့အားကစားသတင်းမီဒီယာတွေရဲ့အရာရှိတွေကအမေရိကန်ဒေါ်လာတန်150ကျော်ပေးခဲ့တာဒါမှမဟုတ်ပေးဖို့သဘောတူထားတာတွေပါဝင်တဲ့အကြံစီတစ်ခုဖြစ်တယ်လို့အစိုးရရှိနေတွေကပြောပါတယ်ခင်ဗျာ
Amber Kenney က IS စစ်တွေ့ကြောက်ဖွဲ့ပြီးဖျော်ဖျဲဖြစ်စေဖို့အတွက်ဒီကနေ့ဗုဒ္ဓဘူးနေ့မှာလဲအီရန်အစိုးရလူလာတဲ့လက်နက်ကိုင်တပ်ဖွဲ့တွေဟာသူတို့ရဲ့ထိုးစစ်ပုံစံတင့်နဲ့ဆက်ပြီးတိုက်ခိုက်နေပါတယ်။အမ်ဒါခရန်ရဲ့မြို့တော်ရာမာဒီကိုဝင်ရောက်ဖို့မလုပ်ခင်မှာ IS အဖွဲ့တွေရဲ့ထောက်ပံ့ရေးလမ်းကြောင်းကိုဖျက်တောက်ဖို့ကြိုးစားတဲ့အနေနဲ့အီရန်စစ်တပ်နဲ့ပြည်သူစစ်တွေဟာမြို့ပြင်နေရာတွေမှာအဓိကဝင်ရောက်လှုပ်ရှားနေကြတာပါ။ဒီစစ်စင်ရေးကိုအမေရိကန်တို့ရဲ့နောက်ထပ်အကူအညီနဲ့အင်ကာနိတ်ကစတင်ခဲ့တာဖြစ်ပါတယ်။အီရန်တပ်တွေရဲ့တိုက်ခိုက်လို့စိတ်နဲ့ပတ်သက်ပြီးအမေရိကန်ကာကွယ်ဝန်ကြီး Ash Carter မေဂွန်ထုတ်လိုက်တဲ့ပြောဆိုချက်ထွက်လာပြီးတဲ့နောက်သမ္မတအင်ဗျူအရာရှိတွေကအီရန်တပ်တွေနဲ့ပတ်သက်ပြီးသူတို့ရဲ့ရည်တည်ချက်မပြောင်းလဲကြောင်းပြသကြဖြစ်ပါတယ်။အီရန်တပ်တွေမှာကားဘုံထောင်ဖောက်ခွဲမှုကိုဖြိုခွင်းရမှာတိတ်အုံတဲ့တန်ကားဖြက်လက်နဲ့ပါဝင်လိုအပ်တဲ့လက်နဲ့ပစ္စည်းတွေရဖို့အမေရိကန်ကလှုပ်ပေးမှာဖြစ်ကြောင်းသမ္မတအင်ဗျူပြောခွင့်ရကပြောကြားခဲ့ပါတယ်
။အမေရိကန်တွေကိုလှုပ်ကြံတက်ဖြတ်ဖို့ကြံစီပြီးအကြမ်းဖက်ဖွဲ့စည်းတစ်ခုကိုရုပ်ဝတ္ထုပိုင်းဆိုင်ရာအကူအညီတွေပေးခဲ့တယ်လို့ယေမန်နိုင်ငံသားတဦးကနယူးယောက်မှာရှိတဲ့ပြည်ထောင်စုတရားရုံးတစ်ခုမှာအပြစ်ရှိကြောင်းဝန်ခံဖြောင့်ချက်ပေးခဲ့ပါတယ်။2005ခုနှစ်နောက်ပိုင်းကနေ2008ခုနှစ်အစောပိုင်းကာလအတွင်းအီရတ်နိုင်ငံကအမေရိကန်တပ်တွေကိုတိုက်ခိုက်ဖို့ဆဒစ်အယ်အဘာဒီဟာယေမန်ကနေထွက်ခွာလာခဲ့တယ်လို့တရားရုံးစာရွက်စာတမ်းတွေမှာဖော်ပြထားပါတယ်။2008ခုနှစ်အစောပိုင်းမှာသူဟာပါကစ္စတန်အနောက်မြောက်ပိုင်းကအယ်ခိုင်ဒါအဖွဲ့နဲ့ပူးပေါင်းခဲ့ပြီးအဲဒီနောက်အာဖဂန်နိုင်ငံမှာအမေရိကန်တပ်တွေကိုတိုက်ခိုက်ခဲ့ပါတယ်။ဒါ့အပြင်သူဟာလောင်းအိုင်လန်မှာနေထိုင်တဲ့အမေရိကန်တပ်ဖြစ်သူ Brian Neal Finnes ကိုအယ်ခါဒါနဲ့ပူးပေါင်းဖို့ဆက်သွယ်ပေးခဲ့တယ်လို့အစိုးရရှိနေတွေကပြောပါတယ်။ Loud Island မှာရှိတဲ့ရထားလမ်းကိုဖောက်ခွဲဖျက်ဆီးဖို့အယ်ခါဒါရဲ့အစီအစဉ်ကိုသူကအကူအညီပေးခဲ့တယ်လို့2009ခုနှစ်တုန်းက Venus ကဝန်ခံထွက်ဆိုခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုမလုပ်ခင်မှာသူကိုတော့ဖမ်းဆီးလိုက်နိုင်ခဲ့ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာရှိတဲ့ဧကရာတစ်ခုမှာဝင်ရောက်တိုက်ခိုက်သူ၄ဦးသေဆုံးသွားခဲ့ပြီးတဲ့နောက်မှာတိုက်ခိုက်မှုလည်းဗုဒ္ဓဘူးနဲ့အစောပိုင်းမှာပဲအဆုံးသတ်သွားခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်။တန်ယုံအများပြားနဲ့အစိုးရအဆောက်အဦတွေရှိရာကဘူးကထက်တန်းကြတဲ့ရက်ွက်ထဲမှာအာဖဂန်လုံခြုံရေးတပ်ဖွဲ့နဲ့ဝင်ရောက်တိုက်ခိုက်သူတွေကြားဖြစ်ပေါ်တဲ့တိုက်ပွဲတွေမှာတနက်တန်းနဲ့ပောက်ကွဲတန်းနဲ့ဆူညံနေခဲ့တာဖြစ်ပါတယ်။
ပုတ်ထုံနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုအောင်နဲ့ဒေါက်ခင်မျိုးတက်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဦးစားပေးထုတ်လွှင့်ပေးပါတော့မယ်လေစီပြေဒုက္ခသည်တွေအရေးတုံ့ပြန်ဆောင်ရွက်ရမှာအားနည်းတယ်လို့ဝေဖန်ခန္ဓာခံခဲ့ရတဲ့မြန်မာနိုင်ငံမှာပြဿနာကိုဖြေရှင်းဖို့ကြိုးပမ်းမှုတွေကိုကုလသမဂ္ဂတာဝန်ရှိသူတွေကိုယ်တိုင်တွေ့မြင်ခဲ့တဲ့အကြောင်းမြန်မာအစိုးရအဆင့်မြင့်အရာရှိသူဦးကပြောဆိုလိုက်ပါတယ်ပြဿနာရဲ့ဆင့်မြင့်ကိုဖြေရှင်းဖို့လိုတယ်လို့လူအခွင့်အရေးဆိုင်ရာကုလသမဂ္ဂထိပ်တန်းအရာရှိသူဦးကပြောဆိုခဲ့ပြီးမှပဲမြန်မာနိုင်ငံဘက်ကတုံ့ပြန်ပြောဆိုလိုက်တာပါအပြည့်စုံကိုတော့မတ်သိငီထိုက်ကတင်ပြပေးထားပါရရှင်
အရှိတောင်အာရှဒေသကလှေစည်းပြေဒုက္ခသည်တွေအရေးမြန်မာနိုင်ငံနဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံတို့အနေနဲ့ဒီထက်ပိုပူးပေါင်းဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းကုလသမဂ္ဂမဟာမင်းကြီးဇီယက်ရာအီဒ်အယ်ဟူစိန်ကတိုက်တွန်းပြောကြားလိုက်တာဖြစ်ပါတယ်။အာဆီယံအသင်းအနေနဲ့ဗြိတိညမာပြဋ္ဌာန်းထားတဲ့အတိုင်းလူ့အခွင့်အရေးနဲ့လူသားချင်းစာနာထောက်ထားမယ့်အခြေခံမူတွေကိုလိုက်နာပြီးထွက်ပြေးလာသူတွေကိုကူညီဖို့လိုအပ်တယ်လို့မြန်မာနိုင်ငံလိုဒုက္ခသည်တွေထွက်ပြေးလာနေတဲ့မူရင်းတိုင်းပြည်တွေအနေနဲ့တီတီရောက်ရောက်ဆောင်ရွက်ဖို့လိုတဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပတဲ့မနေ့တုန်းကလူ့အခွင့်အရေးကောင်စီအစည်းအဝေးမှာပြောကြားခဲ့တာဖြစ်ပါတယ်။မြန်မာအစိုးရကတော့လှေစည်းပြေဒုက္ခသည်တွေရေဖြည့်ရှင်းဖို့ကြိုးပမ်းနေတာတွေကိုကုလသမဂ္ဂတာဝန်ရှိသူတွေကိုယ်တိုင်တွေ့မြင်နေကြတဲ့အကြောင်းဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန်ကျော်ကပြောပါတယ
်။မစ္စတာနမ်ဘီယာရဲ့ဒါကသိသွားတယ်။နော် UNDP ကဒါဒီမှာရေကြီးတဲ့ကော်ဒီနေတဲ့ဒါကောင်ကောင်ထမလာပေါ့နော်။အဲဒီဖြစ်တဲ့အချိန်မှာသူတို့လည်းရောက်နေတော့သူတို့ကလုံးတွေ့ပြီးတော့သူတို့လည်းဟာကိုယ်တိုင်ဟာကြည့်ပြီးတော့မင်းမြန်ကိုလည်းရသွားတာပေါ့လေနော်အဲ့တော့သူတို့နိုင်ငံသားဒီချင်းချစ်ဆိုတာလေကျွန်တော်တို့ဒီမှာမီဒီယာနဲ့အင်တာဗျူးမှာလည်းဒါသူတို့အလုံးပြောကြည့်အရာအကုန်လုံးကျွန်တော်သိနေပြီပေါ့လေအဲ့တော့နောက်တစ်ခါကျွန်တော်တို့ကဒီမှာမဟုတ်တဲ့သူတို့နိုင်ငံသားမဟုတ်တဲ့ကျွန်တော်တို့ရှေ့ရောက်ဆိုတာကိုလည်းကျွန်တော်တို့ကဒီကြားကွက်ထုတ်ထားပြီ
ပြီးခဲ့တဲ့သတင်းပတ်အတွင်းမြမရှေးပိုင်းနဲ့အတွင်းကကဲဆဲခဲ့ရတဲ့လေစီးပြေဒုက္ခသည်208ဦးတို့ထဲမှာလဲ200ဦးကဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တယ်လို့မြန်မာဘက်ကပြောဆိုထားပြီးဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဟုတ်မဟုတ်ကိုဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်နေဆဲဖြစ်ပါတယ်ဒီလူတွေကိုပြန်ပြီးလက်ခံဖို့ကိုလည်းဘင်္ဂလားဒေ့ရှ်ဘက်ကသဘောတူထားတယ်လို့ဒုတိယဝန်ကြီးဦးတန်ကျော်ကပြောပါတယ်ဒါပေမဲ့လူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးဇီယက်ရာအစ်အယ်ဟူစိန်ကတော့ယာယီခလုံးဝင်ပေးတာထက်လှေစည်းထွက်ပြေးရတဲ့အဓိကအကြောင်းရင်းတွေကိုဖြည့်ရှင်းဖို့လိုအပ်တယ်လို့ပြောဆိုလိုက်ပါတယ်
။ The offer of temporary shelter while welcome cannot hope to fix the deeper problems.
ယာယီခလုံးဝင်ပေးတာဟာကြိုးစိုးစရာဆိုပေမဲ့ဒီလောက်နဲ့တော့လေးနှက်လာတဲ့ပြဿနာကြီးပြေလည်သွားလိမ့်မယ်လို့မမျှော်လင့်နိုင်ပါဘူး။ထောင်ထဲချီတဲ့ဒီလူတွေဟာမြန်မာနိုင်ငံဘက်ကနေထွက်ပြေးလာတဲ့ရိုဟင်ဂျာတွေပါ။ပြန်လာသူတချို့ကိုမြန်မာအစိုးရကလက်ခံခဲ့ပြီးလူကုန်ကူးမှုတရားမဝင်ရွှေပြောင်းအခြေချမှုတွေကိုအကာအကွယ်ပေးဖို့အလေးနက်ကြိုးပမ်းနေတယ်လို့လည်းကြေညာပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေလူ့အခွင့်အရေးချိုးဖောက်ခံနေရတဲ့အစိုးရရဲ့မူဝါဒတွေကိုပြောင်းလဲဖို့ကမဖြစ်မနေလုပ်ဖို့လိုအပ်ပါတယ်။ဒီလူတွေအနေနဲ့မြန်မာပြည်မှာဂုဏ်သိက္ခာရှိရှိနေထိုင်ခွင့်ရှိရမှာပါ။ဒါပေမဲ့လည်းလူမျိုးရေးဘာသာရေးဖိနှိပ်မှုတွေနိုင်ငံသားအဖြစ်နဲ့ရောစည်းဝါးရေးနိုင်ငံရေးလူမှုရေးအရာအပြည့်အဝမခံစားရဘဲအခွင့်အရေးတွေညှင်းပယ်ခံရတာတွေအပါအဝင်စနစ်တကျလူ့အခွင့်အရေးချိုးဖောက်မှုတွေကိုအကြီးအကျယ်ရင်ဆိုင်နေကြရပါတယ
်။မြန်မာဆိုရကတော့လှေစည်းပြေဒုက္ခသည်တွေအရေးတောက်ကြနေမှာဆွေးနွေးဖို့စီစဉ်ထားတဲ့ထိုင်းနိုင်ငံကညီလာခံကိုတက်ရောက်ဖို့အစောပိုင်းကညှင်းဆန်ခဲ့ပေမဲ့အခုအခါတက်ရောက်ဖို့ဆုံးဖြတ်ထားတာပါ။ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကပါတက်ရောက်ကြမယ်ညီလာခံမှာဆွေးနွေးတဲ့အခါမှာတော့မြန်မာအစိုးရအနေနဲ့ပူးပေါင်းဆောင်ရွက်မဲ့အစီအစဉ်တွေကိုရှင်းပြဖို့ရည်ရွယ်ထားတယ်လို့လည်းဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန်ကျော်ကပြောပါတယ်
။မြန်မာနိုင်ငံရဲ့ယက်တီချက်မြန်မာနိုင်ငံကအရှိဘယ်လိုပူးပေါင်းဆောင်ရွက်မလဲဆိုတော့ဟလာကျွန်တော်တို့ရဲ့စဉ်းစားတဲ့အချက်နောက်တချို့ဟာတွေမှာမြန်မာနိုင်ငံကဟလာလက်မခံနိုင်တဲ့နော်အချက်တွေကိုလည်းကျွန်တော်တို့ကဒီမှာထည့်ပြီးတော့ဆွေးနွေးပြီးတော့ဟလာဒါဒီကတည်းကဒီလိုလူတွေပုံကူးနေတဲ့ကိစ္စပေါ်မှာကျွန်တော်တို့ရဲ့သဘောထားနော်ချန်နေနေရတဲ့ဘောတော့လေကျွန်တော်တို့ကအဲ့ဒီမှာ data လေးရတဲ့အပြင်နော်ဒီကဒီအမေရိကန်တို့နော်ဒါဆွစ်ဇာလန်တို့ပါမယ်သူပြောပါတယ် အဲ့တော့ဒီနိုင်ငံတွေနဲ့လည်းကျွန်တော်တို့ကအကြမ်းကကျွန်တော်တို့ကရင်ဆိုင်နေရတဲ့ဥစ္စာကိုနော်ကျွန်တော်တို့ရင်ဆိုင်တယ်လို့တရားလည်းရင်ဆိုင်နေရတယ်။ဒါကိုပြပောင်းမှုအခြေခံမှာပဲရမှာပေါ့လေ။နော်တချို့ဟာတွေကဟာနိုင်ငံကြီးအနေနဲ့တုံးချမယ်ဆိုရင်တော့ဘလို့မှအခြေခံလို့မရနိုင်ဘူးပေါ့။ဒါဒီသားချင်းစာနာမဲ့အခြေခံဒီသားချင်းအလားကူညီရမယ့်ကိစ္စအနေနဲ့အလုံးဝဝိုင်းစင်ကြပြီးတော့ဒီဖြစ်နေတဲ့ပြဿနာပေါ့နော်။ဟိုဒီရှိနာဟိုဟိုဖြေရှင်းနိုင်တဲ့အချက်အချင်းစဉ်းကြည့်ရအောင်ကျွန်တော်တို့ဆွေးနွေးပြီးတော့အခြေချင်းရှိပါတယ
်။လေးစည်းပြေဒုက္ခသည်တွေရေမြန်မာနိုင်ငံကတက်တက်ကြွကြဖြေရှင်းဖို့ဖိအားပေးခံနေရတာကိုလက်မခံနိုင်ကြတဲ့တက်ကြွလှုပ်ရှားသူတွေကတော့ဒီကနေ့ရန်ကုန်မြို့မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံကဖိနှိပ်ခံနေရတဲ့ရိုဟင်ဂျာတွေဖြစ်တယ်လို့လက်ခံသုံးနှုန်းပြီးမြန်မာအစိုးရဘက်ကအရေးယူဆောင်ရွက်ဖို့တိုက်တွန်းနေတဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝိုင်းရဲ့ပြောဆိုတိုက်တွန်းမှုတွေကိုကန့်ကွက်တဲ့အနေနဲ့တန်ကာရော်တွေအပါအဝင်လူပေါင်းရာနဲ့ချီဆန္ဒပြခဲ့ကြတာဖြစ်ပါတယ်ရှင်။
မတင်ကြီးထိုက်စူးစီတင်ပြသွားတာပါရှင် VOA ကနေသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါရယ်တောတာရှင်များရှင်မြန်မာနိုင်ငံရဲ့ပြုတ်ပြင်ပြောင်းလဲရေးတွေကိုထောက်ခံအားပေးပေမဲ့လည်းရိုဟင်ဂျာတွေအရေးလှုပ်ဆောင်သွားမယ်လို့တောင်အာဖရိကနိုင်ငံက Nobel ငြိမ်းချမ်းရေးဆုရှင်ဘုန်းတော်ကြီး Desmond Tutu ကပြောပါရယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေဖိနှိပ်ခံရတဲ့အရေးကဘာကသိရှိထောက်ခံလာရေးရည်ရွယ်ပြီးနော်ဝေးနိုင်ငံ Oslo မြို့မှာကျင်းပနေတဲ့နိုင်ငံတကာညီလာခံကိုပေးပို့တဲ့သဝန်လွှာထက်မှာဘုန်းတော်ကြီးကအဲ့လိုပြောသွားတာပါအပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြထားပါရယ်ရှင်
Oslo Conference on Myanmar's Systematic Persecution of Rohingyas လို့ခေါ်တဲ့ Rohingya တွေကိုမြန်မာအစိုးရကစနစ်တကျညှဉ်းပန်းနှိပ်စက်နေမှု Oslo ညီလာခံဆိုတဲ့ခေါင်းစဉ်နဲ့မေလ26ရက်ကနေ28ရက်နေ့အထိ3ရက်ကြာနိုင်ငံတကာညီလာခံတစ်ခုကျင်းပနေတာပါဒီညီလာခံမှာဘာသာပေါင်းစုံကခေါင်းဆောင်တွေတက်သည့်ပညာရှင်တွေ Nobel ညင်ညာရေးဆုရှင်တွေနဲ့နိုင်ငံခေါင်းဆောင်ဟောင်းတွေလည်းပါဝင်ဆွေးနွေးနေကြတာဖြစ်ပါတယ်တောင်အာဖရိကနိုင်ငံကဖုန်းတော်ကြီးဒက်စမွန်တူတူကတော့ရိုဟင်ဂျာတွေအရေးအခုလိုဆိုးဆိုးဝါးဝါဖြစ်လာတာဟာမြန်မာအစိုးရကြောင်းလို့ဒီညီလာခံကိုပေးပို့တဲ့ဗီဒီယိုသံဝင်လာထဲမှာထည့်သွင်းပြောကြားထားပါတယ
် Even as we seek to encourage the country to build on the reforms it has started we have a responsibility to ensure that the plight of the Rohingya is not lost
မြန်မာနိုင်ငံမှာစတင်ခဲ့တဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေကိုထောက်ခံအားပေးဖို့ပြောဆိုနေတဲ့တချိန်တည်းမှာပဲရိုဟင်ဂျာတွေခံစားနေရတဲ့အထူးဒုက္ခတွေကိုပျောက်ကွယ်သွားအောင်လှုပ်ဆောင်ဖို့ကျွန်တော်တို့မှတာဝန်ရှိပါတယ်။တိုင်းပြည်တွင်းမှာငြိမ်းချမ်းရေးမရှိတဲ့နိုင်ငံသားအားလုံးရဲ့ဂုဏ်သိက္ခာနဲ့တန်ဖိုးတွေကိုကာကွယ်ပေးဖို့ပျက်ကွက်တဲ့တိုင်းပြည်ဟာလွတ်လပ်တဲ့တိုင်းပြည်မဟုတ်ပါဘူး။လွတ်လပ်မှုဆိုတာပိုင်းခြားပြစ်လို့မရနိုင်ပါဘူး။အားလုံးပါဝင်လာအောင်ဖိတ်ကွာမှဖြစ်တယ်လို့အားလုံးဟာလည်းအစိပ်ပိုင်းတစ်ခုအဖြစ်ပါဝင်နေပါတယ်။
ဒါပြင်ငြိမ်းချမ်းရေးကိုချစ်ခင်မြတ်နိုးသူတယောက်အနေနဲ့မြန်မာနိုင်ငံမှာရိုဟင်ဂျာတွေအတွက်နိုင်ငံသားလူမျိုးအဖြစ်သတ်မှတ်တဲ့စနစ်နဲ့အခြေခံလူ့အခွင့်အရေးတွေပြန်လည်ရရှိနိုင်ရေးအတွက်ဥရောပသမ္မတအပါအဝင်နိုင်ငံတကာငွေကြေးထောက်ပံ့တဲ့အဖွဲ့အစည်းတွေအနေနဲ့ရန်ပုံငွေထောက်ပံ့နိုင်ရေးအတွက်ဘုံမူဝါဒချမှတ်လှုပ်ဆောင်နေကြောင်းလည်းဖုန်တော်ကြီးတူတူကထည့်သွင်းပြောကြားသွားပါတယ်ကမ္ဘာ့ဘီလီယံနာတဦးဖြစ်တဲ့ George Soros ကလည်းရိုဟင်ဂျာတွေအရေးဂယုဏသက်ပြီးသွေးစည်းညင်ညွတ်ကြောင်းပြသတဲ့အနေနဲ့ဒီညီလာခံကိုတဝန်လွှာပေးပို့ခဲ့ပါတယ
် Those mostly Rohingya living in a section of Sitwe called Angmingwaraar a part of the city that can only be called a ghetto
မြန်မာနိုင်ငံကိုလေ့ကျင့်ကျွန်တော်တွားလေ့ခဲ့တဲ့အထက်မှာစစ်တွေမျိုးကအောင်မင်္ဂလာရပ်ကွက်ကိုလည်းတစ်ခေါက်ရောက်ခဲ့ပါတယ်အဲ့ဒီနေရာဟာဒုတိယကမ္ဘာစစ်အတွင်း1944ခုနှစ်တွင်ကဘူဒါပတ်မှာရှိတဲ့ ghetto လို့ခေါ်တဲ့အရှေ့ဥရောပတိုက်အတွင်းနာစီတွေလက်အောင်မှာဂျူးတွေနေခဲ့ရတဲ့ကျွန်တော်ရဲ့ငယ်ဘဝအခြေအနေနဲ့တော်တော်တူပါတယ်။ဒါကြောင့်လဲကျွန်တော်ဟာရိုဟင်ဂျာပါပဲ။မြန်မာနိုင်ငံရဲ့ပြည်ရင်ပြောင်းလဲမှုလုပ်ငန်းစဉ်ကိုလက်တလောချင်းချောင်နေတဲ့အရာဟာမွတ်စလင်ဆန့်ကျင်ရေးလှုပ်ရှားမှုနဲ့အဲ့ဒီလိုလှုပ်ရှားမှုတွေကိုအစိုးရကတည်ဝင်ခွင့်ပြုထားတဲ့အချက်ပဲဖြစ်ပါတယ်
။ဒီညီလာခံကို Nobel ညင်ညာရေးဆုရှင်ဖုန်းတော်ကြီးဒက်စမွန်တူတူအပြင်တခြား Nobel ညင်ညာရေးဆုရှင်တွေဖြစ်ကြတဲ့အိုင်ယာလန်နိုင်ငံက Myred Maguire အရှေ့တီမောနိုင်ငံက Jose Ramos Horta နဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ဟောင်းတိုမတ်စ်အိုဟဲယာကင်တာနာမလေးရှားဝန်ကြီးချုပ်ဟောင်းဒေါက်တာမဟာတီယာမိုဟာမက်နဲ့ဘာသာပေါင်းစုံကခေါင်းဆောင်တွေအစိုးရအရာရှိဟောင်းတွေတက်သည့်ပညာရှင်တွေလည်းပါဝင်တက်ရောက်ဆွေးနွေးနေကြတာဖြစ်ပါတယ်။နိုင်ငံတကာမှာရောက်နေကြတဲ့ရိုဟင်ဂျာခေါင်းဆောင်တွေကလည်းရိုဟင်ဂျာတွေအရေးနဲ့ပတ်သက်လို့သူတို့အမြင်တွေကိုဒီညီလာခံအတွင်းမှာပါဝင်ဆွေးနွေးခဲ့ကြပါတယ်။ဒီညီလာခံကိုတော့ Oxford တက္ကသိုလ်ဆွင့်ရဲနွမ်းပါမှုနဲ့လူမှုဖွံ့ဖြိုးမှုအဖွဲ့ Harvard တက္ကသိုလ်ကမ္ဘာတဝန်းတာရူညီမြရေးအဖွဲ့ကမ္ဘာဘာသာရေးပါလီမန်လို့ခေါ်တဲ့အဖွဲ့နဲ့တခြားမြမအရေးနဲ့ဒုက္ခသည်တွေအရေးဆောင်ရွက်နေတဲ့အဖွဲ့အစည်းပေါင်း9ဖွဲ့က ပူတွဲကမကထာပြုကျင်းပတာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်ပါရှင်ခုတော့မြန်မာရွေးကောက်ပွဲသတင်းတပုတ်တင်ပြပါမယ်မြန်မာနိုင်ငံမှာဒီနေ့နောင်ပိုင်းကျရင်ကျင်းပမယ့်ရွေးကောက်ပွဲတွေမှာလွတ်လပ်ပြီးတရားမျှတမှုရှိဖို့လိုအပ်ချက်တွေအများပြားရှိနေတယ်လို့အတိုက်အခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88မျိုးဆက်ကျောင်းသားတွေကသတိပေးလိုက်ပါတယ်ရွေးကောက်ပွဲမတိုင်မီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးပြည်တွင်းငြိမ်းချမ်းရေးစတာတွေလို့အခြေခံကြကြပြင်ဆင်စရာတွေဒါမှကရွေးကောက်ပွဲမှာမဲပေးပိုင်ခွင့်မဆုံးရှုံးစေဖို့ဆောင်ရွက်ရမယ့်ကိစ္စတွေနဲ့ပတ်သက်ပြီးတော့လေဒီပါတီနှစ်ခုကဒီကနေ့ပူတွဲသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါအပြည့်စုံကတော့ VOA သတင်း6မှ AA မှာကသတင်းပေးပို့ထားပါရယ
်ရွေးကောက်ပွဲကိုသတ်မှတ်ထားတဲ့အချိန်တိုင်းကျင်းပနိုင်ဖို့ရွေးကောက်ပွဲဆိုင်ရာဥပဒေနည်းဥပဒေနဲ့အညီဆောင်ရွက်ဖို့နိုင်ငံတကာကအကဲခတ်တွေကိုလွတ်လွတ်လပ်လပ်လေ့လာခွင့်ပြုဖို့စတာတွေလိုရွေးကောက်ပွဲနဲ့တိုက်ရိုက်သက်ဆိုင်တဲ့ကိစ္စတွေမှာလိုအပ်ချက်တွေကို NLD ပါတီနဲ့88မျိုးဆက်ငင်းငယ်ရေးနဲ့ပွင့်လင်းလူအဖွဲ့အစည်းတို့ကခေါင်းဆောင်တွေကထောက်ပြခဲ့ကြတာပါဒီလိုပဲလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာနိုင်ဖို့အတွက်အထူးကလိုအပ်ချက်တစ်ခုအဖြစ်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့လည်း NLD အနေနဲ့ကြိုးပမ်းသွားမှာဖြစ်တယ်ဆိုပြီးပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကပြောဆိုခဲ့ပါတယ
်ရွေးကောက်ပွဲမှာငံလို့ဖို့ဥပဒေတိုင်းလုပ်ဖို့နဲ့ကောင်းမွန်တဲ့ဥပဒေတွေရှိဖို့အဲ့ဒါလိုပြောတာလေဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ရင်တော့အငယ်တို့ဟာပြင်ဆင်ရေး၄ဆုံးချောက်တယ်မကပါဘူးလိုအပ်တဲ့ပြင်ဆင်မှုတွေကိုဆက်လက်စူးစမ်းနေမှာပဲအဲ့ဒီမှာကျွန်တော်တို့ပြောရတယ်ဟာလာဟိုလွတ်တော်တွင်လွတ်တော်ပါဆိုလွတ်တော်တွင်ဆိုတာလွတ်တော်မှာရှိနေတဲ့အင်အားတော့မများဘူးသို့တော့ကျွန်တော်တို့ဒီမိုကရေစီအင်အားစုတွေရှိတယ်လွတ်တော်ပါဆိုတာနိုင်ငံရေးရသင်ချားလာအောင်အစိုးရသဘောပေါက်လာအောင်ပြည်သူလူထုထောက်ခံလာအောင်ဒီလိုလုပ်ရတယ်တော့ရှိတာပါ
မြန်မာအစိုးရကတော့ရွေးကောက်ပွဲတွေကိုအောက်တိုဘာလကုန်ဒါမှမဟုတ်နိုဝင်ဘာလဆန်းမှာကျင်းပနိုင်ဖို့ရည်မှန်းထားပြီးမဲပေးခွင့်ရှိသူတွေရဲ့စီးရင်ကိုလည်းတနိုင်ငံလုံးမှာ၄တုပ်ခွဲထုတ်ပြန်ဖို့စီစဉ်ထားပါတယ်။ပထမအကြိမ်ဖြစ်မတ်လ30ရက်နေ့ကနေဧပြီလ12ရက်နေ့ထိရန်ကုန်တိုင်းမြို့နယ်10မြို့နယ်မှာထုတ်ပြန်ပေးခဲ့ပါတယ်။ဒုတိယအကြိမ်ဖြစ်ရန်ကုန်တိုင်း14မြို့နယ်နဲ့နေပြည်တော်ကောင်စီ10မြို့နယ်မှာမေလ25ရက်နေ့ကနေဇွန်လ9ရက်နေ့ထိမဲစီးရင်တွေကိုထုတ်ပြန်ပေးခဲ့ပါတယ်။ဒါပေမဲ့လည်းစည်ရင်ထုတ်ပြန်ရမှာအမှားအယွင်းတွေတွေ့နေရတဲ့အတွက်မဲပေးပိုင်ခွင့်ဆုံးရှုံးမှာကိုစိုးရင်ရတယ်လို့လည်း NLD ကသတိပေးပါတယ်
။အခုထုတ်ပြန်နေတဲ့မဲစည်ရင်တွေမှားယွင်းမှုကတော့အားအောစရာကောင်းအောင်များနေ။ဒါလည်းအင်္ဂလိပ်စနစ်စရာပြုစုပြီးတော့ရွေးကောက်ပွဲကော်မရှင်ပြင်ပြမှာပါ။ဘာကြောင့်ဒီလိုအမှားများနေလဲဆိုတာတော့အင်္ဂလိပ်မသိသေးဘူး။ကျွန်တော်တို့ဟိုလူ10ယောက်မှတ်ပုံတင်တစ်ခုပဲတန်းစီပြီးတော့မဲစည်နေပါကြဘလို့ဖြစ်နိုင်မလဲဟုတ်တယ်မလားနောက်တစ်ခုအငယ်တို့ပတ်ဝန်းကျင်မှာရှိနေတဲ့အနေရီကလူတွေရဲ့မဲစင်းတွေအကုန်လုံးလောက်ကိုအကျက်လက်တွေပါတယ်ပတ်ပုံတွေမှားတယ်အမိဘနာမည်မှားတယ်ရက်ကွက်နာမည်မှားတယ်တစ်ခုခုတစ်ခုမှားနေတယ်ခုပုံမှာမူတည်ပြီးပြောရရင်တော့မဲပေးခွင့်ခွင့်ရေးတွေလူတော်တော်များဆုံးရှုံးရမလို့ဖြစ်
ပထမအကြိမ်မဲစီးရင်ထုတ်ပြန်ပြီးတဲ့နောက်မှာတော့မှားယွင်းမှုတွေရှိကြောင်းပြန်လည်ပြင်ဆင်မှုတွေလုပ်မဲ့အကြောင်းကိုတော့အစိုးရပိုင်သတင်းတွေမှာထုတ်ပြန်ခဲ့ပါတယ်။ကျန်တဲ့မဲစီးရင်တွေကိုတော့လာမယ့်ဇွန်လ10ရက်နေ့နဲ့ဇွန်လ25ရက်နေ့မှာထုတ်ပြန်သွားဖို့ရှိတယ်လို့ဆိုပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်လို့ပညာပေးမှုတွေကိုတော့လူမှုအခြေပြုအဖွဲ့အစည်းအတော်များများကလိုက်လံဆောင်ရွက်နေကြပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့နဲ့ပြည်သူလူထုတွေကသူတို့ရဲ့ဆန္ဒအတိုင်းမဲပေးနိုင်ဖို့အတွက်ပညာပေးလှုံ့ဆော်မှုတွေကိုလည်းလှုံ့ဆော်နေကြပါတယ်။မကြခင်မှာကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ကတော့တရားနည်းလမ်းကျတဲ့ရွေးကောက်ပွဲဥပဒေလုံထုံးလုံနည်းတွေနဲ့ရွေးကောက်ပွဲဆိုင်ရာကြီးကြပ်သူအစဉ်စင်ရဲ့ဗက်လိုက်မှုကင်းတဲ့ဆောင်ရွက်ချက်တွေလိုအပ်ကြောင်းနဲ့လက်ရှိအခြေအနေရကတော့ဗဟိုကနေအောက်ခြေအစင်းထိရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေနဲ့အုပ်ချုပ်ရေးအာဏာပိုင်တွေအနေနဲ့ဗက်လိုက်မှုကင်းကင်းနဲ့ဆောင်ရွက်နိုင်ပါမလားဆိုတာကိုတော့တန်တရားဖြစ်စရာတွေရှိတယ်လို့လဲဒီကနေ့ NLD နဲ့88မျိုးဆက်ငင်းငယ်ရင်းနဲ့ပွင့်လင်းလူအဖွဲ့စည်းရဲ့ပူးတွဲထုတ်ပြန်ချက်မှာပါရှိပါတယ်ရှင်
မအေးမပါရှင် VOA မြန်မာပိုင်းကနေဗုဒ္ဓဦးနဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဒီကနေ့အစီအစဉ်အဆုံးမသတ်ခင်နိုင်ငံတကာသတင်းတပုတ်ကိုနောက်ဆုံးတင်ပြချင်ပါတယ်အီရတ်နဲ့ဆီးရီးယားနိုင်ငံတွေမှာ IS အစွန်းရောက်အဖွဲ့တွေရဲ့တိုက်ခိုက်သိမ်းပိုက်မှုတွေပိုတိုးလာချိန်မှာအကြမ်းဖက်အဖွဲ့တွေကိုပြန်ပြီးချိန်မုံမဲ့စစ်ကိုထောက်ခံတဲ့အကြောင်းနိုင်ငံတကာအတိုင်းအဝိုင်းရဲ့ပြောဆိုချက်တွေလည်းဒီရက်ပိုင်းမှာပြန်ပြီးပေါ်လာနေပါတယ်။မနေ့ကအမေရိကန်သမ္မတဘရက်အိုဘားမားဟာနီတိုးမဟာမိတ်အဖွဲ့အတွင်းရေးမှူးချုပ်ဗိုလ်ချုပ်ကြီးဂျန်စတိုနန်ဘတ်စ်နဲ့အင်ပီရိုမာတွေ့ဆုံပြီး IS အဖွဲ့ရဲ့ကမ္ဘာတဝန်းအကြမ်းဖက်ချိန်မုံရေးမဟာဗျူဟာတွေကိုဆွေးနွေးခဲ့ပါတယ်။ VOA သတင်းထောက်ဇလတီကာဟော့ခ်စ်သတင်းပေးပို့ထားတာကိုကိုသိန်းထိုက်ဦးကတင်ပြထားပါရရှင်။
အမေရိကန်သမ္မတဘဲရက်အိုဘားမားကတော့ ISIS အစွန်းရောက်အဖွဲ့တွေနဲ့တခြားအကြမ်းဖက်အဖွဲ့တွေကိုနိုင်နေရမှာမဟာမိတ်နိုင်ငံတွေနဲ့လ က်တွဲဆောင်ရွက်သွားမယ်ဆိုတဲ့တန်ဋိဌာန်ကိုရှင်းရှင်းလင်းလင်းပြောဆိုသွားပါတယ
် We are working closely with NATO allies to make sure that
အကြမ်းဖက်မှုတိုက်ဖြတ်ရေး ISIS စစ်သွေးကြွတွေကိုထိထိရောက်ရောက်နှိမ်နင်းနိုင်ဖို့တခြားနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်တာကိုပြနိုင်အောင်ကျွန်တော်တို့လှုပ်ဆောင်နေပါတယ်ဒါဟာ NATO မဟာမိတ်အဖွဲ့ဝင်28နိုင်ငံအနေနဲ့လည်း ISIS စစ်သွေးကြွတွေကိုတိုက်နေတဲ့ IRA အစိုးရကိုထောက်ခံနေကြလို့လည်းဖြစ်ပါတယ
်။ NATO မဟာမိတ်အဖွဲ့တွင်မှုချုပ်ဗိုလ်ချုပ်ကြီးဆော့ဒန်ဘတ်ကတော့မနေ့ကသမ္မတဥဘာမားနဲ့တွေ့ဆုံပြီးမဟာမိတ်တပ်တွေအနေနဲ့အရှေ့အလယ်ပိုင်းနဲ့မြောက်အမေရိကတိုက်ကစိန်ခေါ်မှုတွေကိုရင်ဆိုင်ဖို့အဆင်သင့်ရှိနေပြီဆိုပြီးအခုလိုပြောပါတယ
်။ We are adapting, we are responding.
ကျွန်တော်ကအချိန်နဲ့လက်ရောညှိတွေ့ပြောင်းပြင်ဆင်ပြီးတုံ့ပြန်ဆောင်နေပါတယ်။တပ်တွေကိုအသင့်အနေထားမှပြင်ဆင်ထားပါတယ်။ရှေ့ဟုံမြင့်မဲ့တက်ခိုက်တက်ဖွဲ့တွေကိုဥရောပမဟာမိတ်နိုင်ငံတွေကဥဆောင်မှာပါပူတွဲတက်ဖွဲ့တွေပါဒါပြင်အမေရိကန်ပြည်ထောင်စုဘက်ကပါဝင်မဲ့ဂရီးကုတင်နဲ့အညီလဲအကြီးကျယ်ဆောင်ရွက်နေပါတယ
်မနေ့ကနေတို့တွင်မှုချုပ်နဲ့သမ္မတဥဘာမားတို့တွေ့ဆုံချိန်မှာပဲပြည်ထောင်လေတက်ကလည်းအီရတ်မြောက်ပိုင်းကအိုက်စစ်တက်ဖွဲ့တွေရဲ့ခြေကုပ်စခန်းတွေကိုဝေရင်ထိုးစစ်ဆင်နွှဲနေတဲ့ပုံတွေကိုပြသခဲ့ပါတယ်အခုအချိန်ထိတော့အမေရိကန်ပြည်ထောင်စုဘက်ကအီရတ်စစ်တပ်ကိုစစ်သုံးပစ္စည်းတွေနဲ့ကျန်းဉဏ်တွေကိုပဲဖေးနေတာပါလီလာသုံးသက်သူတွေကတော့အီရတ်ဆိုးရအနေနဲ့အိုက်စစ်အဖွဲ့တွေကိုချိန်မုန်းရေးမှာဒေသခံပြည်သူစစ်တွေရဲ့ဂူညီတွေလိုအပ်နေတယ်လို့မြင်ပါတယ်။ဒါပေမဲ့လည်းအဲ့ဒီဒေသမှာဒီလိုအပ်ချက်အတိုင်းဖြစ်နိုင်ဖို့အပြည့်အဝရဖို့ဆိုတာဘယ်လိုမှမဖြစ်နိုင်တဲ့အကြောင်းဝါရှင်တန်ခြေစိုက်လီလာသုံးသက်သူဒေါဂလတ်စ်အော်လီဗတ်ကအလူအယုံမြင့်တန်ကြားဌာနကိုပြောခဲ့ပါတယ
်။ I wish there were forces that were strictly
ဖြစ်နိုင်ရင်တော့လက်နက်ကင်တပ်ဖွဲ့တွေအားလုံးအီရတ်အစိုးရရဲ့တင်းတင်းကြပ်ကြပ်ကုတ်ကဲမှုအောင်မှာကျွန်တော်တို့ကရှိနေစေချင်ပါတယ်။ဒါပေမဲ့အဲ့ဒီမှာကဒီအတိုင်းဘလို့မှမဖြစ်နိုင်ပါဘူးဒီဖွဲ့တွေပါဝင်လာရဆိုတော့ ISIS တွေ Remandy ကိုပြန်သိမ်းလာတဲ့တော့ပိုပြီးကောင်းတဲ့ကိစ္စပါ
တချို့တည်းမှာအမေရိကန်ပြည်ထောင်စုဘက်ကတော့အီရတ်မှာလူမျိုးစုနဲ့ဂိုင်းကနာအခြေခံကွဲလွဲချက်ပဋိပက္ခတွေပြန်ပြီးပေါ်လာနိုင်တဲ့ဘလို့ကိစ္စမျိုးကိုမဆိုရှောင်ရှားဖို့အီရတ်အစိုးရကိုပြည်ပပြောဆိုနေပါတယ်ခင်ဗျာ
ကိုသိန်းထိုင်ဦးပါရှင်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီနဲ့ 9:00 နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7ဂျိုရူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင် VOA ကနေနောက်9နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကို line to meter 2451နဲ့ line meter 190ရောကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်ပုထုညနေခင်းအစီအစဉ်အဆုံးမတက်ခင်မှာခုကြန့်ရှိနေတဲ့သတင်းကိုကိုကွာအောင်ကသင့်ပြောပြပေးပါအောင်ရှင
်ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ရဲ့လက်ရှိနဲ့အရင်ကထိတ်တန့်တာဝန်ရှိသူတွေပေါ်အကျင့်ပြတ်ချစားမှုဆိုင်ရာရာဇဝတ်မှုဆွဲချက်တွေနဲ့အမေရိကန်ပြည်အောင်စုကဆွဲချက်တင်လိုက်တယ်လို့ဆွစ်ဇာလန်တာဝန်ရှိသူတွေကလည်းတရားစုံစမ်းစစ်ဆေးမှုတစ်ခုလုပ်နေပါတယ်။ဒါနိုင်ငံတကာဘောလုံးပြိုင်ပွဲတွေမှာအကျင့်ပြတ်ချစားပြီးတော့သူတို့ကိုယ်သူတို့ချမ်းသာအောင်လုပ်တဲ့24နှစ်ကြာအကြံစီတစ်ခုအဖြစ်အမေရိကန်တရားရေးဌာနကပြောပါတယ်။ FIFA တာဝန်ရှိသူ9ဦးကိုဆွစ်ဇာလန်အနာပိုင်တွေကဒီကနေ့မှဖမ်းဆီးပြီးအမေရိကန်ပြည်အောင်စုစီလွှဲပြောင်းပေးမှာဖြစ်ပါတယ်။အမေရိကန်တာဝန်ရှိသူတွေကလည်း Florida ပြည်နယ် Miami မြို့မှာဒီကနေ့ရှာဖွေစစ်ဆေးတာတွေထပ်လုပ်ပါတယ်။နောက်ထပ်လူ၄ဦးကတော့ဒီအမှုမှာအပြစ်ရှိတယ်ဆိုတာဝန်ခံထားပြီးပြီလို့အမေရိကန်တရားရေးဌာနကပြောပါတယ်။အမေရိကန်နဲ့ဆွစ်ဇာလန်ကအမှုနှစ်ခုစလုံးမှာလက်ရှိ FIFA ဥက္ကဋ္ဌ Sepp Blatter မပါဘူးဆိုတာ FIFA ရဲ့ဆက်သွယ်ရေးနဲ့အများပြည်သူရေးရညွှန်ကြားမှုကသတင်းတောက်တွေကိုအတည်ပြုပြောဆိုပါရယ်အရှေ့တောင်အာရှဒေသကလှေကြီးပေးဒုက္ခသည်တွေအရေးမြန်မာနိုင်ငံနဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံတို့အနေနဲ့တည်တဲ့ပုံပူးပေါင်းဆောင်ရွက်ဖို့လိုအပ်ကြောင်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂထိပ်တန်းအရာရှိတဦးကတိုက်တွန်းပြောကြားလိုက်ပါရယ်အာဆီယံဗရင်းမြန်မာပြဋ္ဌာန်းထားတဲ့အတိုင်းလူခွင့်ရေးနဲ့လူသားချင်းစာနာထောက်ထားမဲ့အခြေခံမူတွေကိုလိုက်နာပြီးထွက်ပြေးလာသူတွေကိုကူညီဖို့လိုအပ်တယ်လို့မြန်မာနိုင်ငံလိုဒုက္ခသည်တွေထွက်ပြေးလာနေတဲ့မူရင်းတန်းပြည်တွေအနေနဲ့လည်းထိထိရောက်ရောက်ဆောင်ရွက်ဖို့လိုကြောင်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇိုင်ယက်ရိုက်အက်အယ်ဟူစိန်ကဂျနီဗာမှာကျင်းပတဲ့ဒီလူခွင့်ရေးကောင်စီအစည်းအဝေးမှာမနေ့ကတုန်းကပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ
။တရင်အချင်းချုပ်ကိုကိုအောင်အောင်ကကြေညာပေးခဲ့တာပါရှင်။ဒီညနေအစည်းအဝေးထုတ်လုပ်ရင်းမှုကမတ်သိန်ကြီးထိုက်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cornelius Tanner ဖြစ်ပါတယ်။ VOA American အသံညနေဖက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line to meter 71.25 ရောကနေအသံလွှင့်ပေးခဲ့တာပါ။တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနန်းလာပါ
This program has come to you from the Voice of America, Washington.